ကျွန်တော်တို့ဒီ global flagship coach ဆိုပြီးတော့ world bank ကနေဖိတ်လာတာရှိပါတယ်ဒီလိုဖိတ်တဲ့ထဲမှာတော့လွှတ်တော်က2ဦးနဲ့ကျန်းမာရေးဝန်ကြီးကျန်းမာရေးနဲ့အားကစားဝန်ကြီးဌာနက3ဦးဖြစ်ပါတယ်လွှတ်တော်2ဦးကတော့မျိုးသားလွှတ်တော်ကကျန်းမာရေးအားကစားနဲ့ညီချင်းမှုကော်မတီဥက္ကဋ္ဌဒေါက်တာဦးတန်းဝင်းဖြစ်ပါတယ်ကျွန်တော်ကတော့ပြည်သူလွှတ်တော်ကျန်းမာရေးနဲ့အားကစားကော်မတီဥက္ကဋ္ဌဒေါက်တာဆန်းရွှေဝင်းပါကျွန်တော်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတော့ဒေါက်တာတာထွန်းကျော်ဒေါက်တာကျော်စရာနဲ့ဒေါက်တာတောင်းလှိုင်တို့3ဦးပါပါတယ်ခင်ဗျာ
အခုဒီမြန်မာနိုင်ငံကဒီကျမကြီးစနစ်ပေါ့နော်ဆရာတို့ပြောင်းလဲရေးခုဆရာတို့လက်ထက်မှာဒီဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းပြောပြပေးပါရှင
်ဒီအစိုးရအသင်းနဲ့တော့ကျွန်တော်တို့ကျမကြီးဝန်ကြီးဌာနနေရလဲအပြောင်းလဲလေးတော်လေးလုပ်နေပါတယ်ခင်ဗျာဒီလိုလုပ်တဲ့အခါမှာကျွန်တော်တို့အမျိုးသားကျမကြီးစီမံကိန်းဆိုပြီးတော့ကျွန်တော်တို့လောလောဆယ်ကိုဆောင်ရွက်နေတာရှိပါတယ်အရင်တုန်းကတော့အမျိုးသားကျမကြီးစီမံကိန်းကတော့နိုင်ငံကဖွဲ့စည်းများရဲ့ထောက်ပံ့ကိုပဲအဓိကထားပြီးဆောင်ရွက်ရတာဖြစ်တဲ့အတွက်ပုံစံကတော့သူတို့ပုံစံနိုင်မဲဖြစ်ပါတယ်အခုဒီနှစ်တော့ကျွန်တော်တို့ကarea ကြီး၄ခုကိုအခြေပြုပြီးတော့ကျွန်တော်တို့စတင်ဆောင်ရွက်နေပါလေ။ဒါတွေကတော့ဘာတွေလဲဆို health financing infrastructure နော်ကျွန်တော်တို့က organization နဲ့ setup နဲ့နော်ကျွန်တော်တို့က human resources development အဲ့ဒါလေးတွေကိုကျွန်တော်ပေါင်းပြီးတော့ကျွန်တော်စတင်ဆောင်ရွက်နေပါလေ။အခုဒီမှာလာတက်ရတဲ့ course အနေနဲ့ကတော့ကျွန်တော်တို့ရဲ့လုပ်ငန်းဆောင်ရွက်မှုတွေကိုတိုးတက်အောင်အတွက်အကူအညီတွေအများကြီးပေးပါတယ်ခင်ဗျာ။ဘာလို့လဲဆိုတခြားနိုင်ငံရဲ့အတွေ့အကြုံကလည်းအခုကျွန်တော်တို့ရဲ့ ultimate aim ကတော့ universal health coverage ကိုသွားမှာဖြစ်တဲ့အတွက်သွားနေစေလူတွေရဲ့တွေ့တဲ့အခက်အခဲတွေပြဿနာတွေအကျဉ်းချက်တွေကိုကျွန်တော်တို့ဒီမှာလေ့လာခွင့်ရပါတယ်ကျွန်တော်တို့ကအခုမှစပြီးသွားဖို့လုပ်နေရတာဖြစ်တဲ့အတွက်သူတို့ရဲ့အတွေ့အကြုံတွေကကျွန်တော်တို့အတွက်အများကြီးပဲအကျိုးကျေးဇူးရှိပါတယ်ခင်ဗ
ျအခုဒီလွတ်တော်ကနေပြီးတော့ဒီမြန်မာနိုင်ငံအခုဆရာတို့လုပ်မဲ့ဒီကျန်းမာရေးကိစ္စပေါ့နော်ဘတ်ဂျက်တွေရောအဲ့လိုဒီအရင်အစိုးရအရင်စစ်အစိုးရလက်ထက်နဲ့မတူအောင်လို့အပြောင်းလဲတွေပေါ့နော်ဟိုပြည်သူတွေဘက်ကမျှော်လင့်နိုင်မလဲရှင
်ဘတ်ဂျက်နဲ့ပတ်သက်လို့တော့ကျွန်တော်တို့ဒီအရင်အစိုးရကလုပ်ခဲ့တဲ့ဘတ်ဂျက်ပဲရှိပါတယ်သို့တော်လည်းပဲဒီအစိုးရတဲ့လက်ထက်မှာတော့ကျွန်တော်တို့ဘတ်ဂျက်တွေကိုပြန်ပြီးတော့အတည်ပြုတဲ့နေရာမှာပညာရေးနဲ့ကျန်းမာရေးဘတ်ဂျက်တွေကိုကျွန်တော်လုံးဝမလျှော့ပါဘူးခင်ဗျအရင်ထားခဲ့တဲ့အတိုင်းပဲဒါကိုလည်းပြောရမယ်ဆိုရင်အခုကတော့ကျွန်တော်တို့ကGDP နဲ့ပြောမယ်ဆိုရင်ကျွန်တော်တို့ .99% လောက်ပဲရှိပါသေးတယ်။သို့တော့အစိုးရရဲ့ budget ထဲမှာဆိုရင်ကျွန်တော်တို့က 3.8% လောက်တော့ကျွန်တော်ရလာပါပြီ။အရင်တုန်းကဆိုရင်တော့ကျွန်တော်တို့က less than 1% လောက်ပဲရှိတာကိုတဖြည်းဖြည်းနဲ့တိုးတက်လာပြီးတော့အခုဆို 3.8 3.6 စသဖြင့်ပေါ့လေ။ဒီနေ့နဲ့ဒီနေ့နဲ့အပြောင်းလဲလေးတွေတော့နည်းနည်းရှိပါတယ်ခင်ဗျာ
။အခုဒီကမ္ဘာပံလိုမျိုးပေါ့နော်နိုင်ငံတကာဒီအဖွဲ့အစည်းတွေကနေပြီးတော့မြန်မာနိုင်ငံအခုဒီကျန်းမာရေးကဏ္ဍအတွက်ဘယ်လောက်များသူတို့ကူညီပံ့ပိုးနိုင်မလဲနောက်ဒီသူတို့ရဲ့ပံ့ပိုးမှုအားကိုဘယ်လောက်ထိထိအောင်မှုရှိနိုင်မလဲရှင်။
ကိုလောလောဆယ်ကျွန်တော်တည်လာတဲ့ကမ္ဘာပံနေကျွန်တော်တို့100 million လောက် US လောက်ကျွန်တော်တို့ပံ့ပိုးအစီအစဉ်နေရှိပါတယ်။နောက်ဒီ Global Financing Facility ဆိုတဲ့အဖွဲ့ကလည်းကျွန်တော်တို့10 million လောက်လောလောဆယ်ဒီဘက်ကနေပေးထားတာရှိပါတယ်။ကျန်တဲ့ကျွန်တော်တို့ WHO တို့ UNICEF တို့ UNFP တို့အရင်တိုင်းပဲကျွန်တော်တို့ပံ့ပိုးကူညီမှုတွေကိုဆက်ပြီးတော့ဆောင်ရွက်နေတာရှိပါတယ်။အထူးသဖြင့်နောက်တော့ဒီမှာတော့ USAID ကတော့လည်းပဲအများကြီးကျွန်တော်တို့ပံ့ပိုးပေးနေတာရှိပါတယ်။နောက်တစ်ခုနိုင်ငံတကာဖွဲ့စည်းတယ်မှာတော့ကျွန်တော်တို့ bilateral ဆိုရင် JICA ကလည်းအများကြီးကျွန်တော်တို့ကူညီပေးနေတာရှိပါတယ
်။မနေ့တနေ့ရပဲဒီမြန်မာနိုင်ငံမှာ Zika virus ကိုတွေ့တဲ့နိုင်ငံသားတူတူပေါ့နော်။အဲ့အတွက်လည်းဟိုဒီသတင်းစာတွေကနေထုတ်ပြန်ပြီးတော့အသိပေးတာမျိုးတွေလည်းရှိတော့ဒီကုသရောဂါတွေဒီအဲ့လိုပညာပေးလုပ်ငန်းတွေမှာရောဘယ်လိုအပြောင်းလဲတွေရှိလာနိုင်မလဲရှင်
။ကျွန်တော် Zika နဲ့ပတ်သက်လို့ကတော့အရင်ရခင်လာတော့ကျွန်တော်တို့29ရက်ကနေပြီးတော့ဒီလကျွန်တော်တို့နေ့ရက်နေ့တိကျွန်တော်တို့ IPA လို့ခေါ်တဲ့ ASEAN Interparliamentary Association meeting မှာကျွန်တော်တို့က resolution အောင်ကျွန်တော်တို့မြန်မာနိုင်ငံနေနဲ့တင်လှမ်းခဲ့ပါတယ်ခင်ဗျာဒီလိုတင်တဲ့အခါမှာလည်းပဲတခြားကျွန်တော်တို့ရဲ့အိန္ဒိယနိုင်ငံနေမှာ Zika နဲ့ပတ်သက်ပြီးဖြစ်ပွားနေတာတွေဖြစ်တဲ့အတွက်ဒီ resolution ကိုလည်းနိုင်ငံ10နိုင်ငံနေအားလုံးတပြေးညီကျွန်တော်တို့ထောက်ခံပါတယ်ဒီလိုတော့ထောက်ခံတဲ့အခါမှာလည်း Zika ရဲ့အဓိကပြန့်ပွားမှုကချင်းကြောင့်ဖြစ်တာဖြစ်တဲ့အတွက်ချင်းတွေကိုအစိုးရဌာနတွေတာမကပဲအင်တန်ရာရောက်အထိကျွန်တော်တို့အားလုံးဝိုင်းဝန်းဆောင်ရွက်ဖို့ဆိုပြီးရီဇိုလူရှင်းနဲ့မှာတက်ထည့်ပါတယ်ကျွန်တော်မြန်မာနိုင်ငံအနေနဲ့လည်းဒီ Aedes aegypti ချင်းကနေပြီးတော့ဖြစ်တာကငိုတဲ့ကိုပဲရှိပြီးသားယောဂါနှစ်ခုရှိပါတယ်အဲ့ဒါကတော့ chikungunya နဲ့ကျွန်တော် dengue hemorrhagic fever ဖြစ်တဲ့အတွက်ချင်းကိုနေနေလိုက်ချင်းအပြင် Zika အပါဝင်ယောဂါ3မျိုးလောက်ကိုကျွန်တော်ကကာကွယ်နိုင်မှာဖြစ်တဲ့အတွက်အစိုးရရဲ့ကျန်းမာရေးဝန်ကြီးဌာနအနေနဲ့ရော၎င်းပြည်သူလူထုအနေနဲ့၎င်းစီပင်သားယာစသဖြင့်တခြားအဖွဲ့အစည်းများရော၎င်းချင်းနေနေရောတော်တော်လေးအားစိုက်ပြီးဆောင်ရွက်နေပါတယ်